င်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတဲ့လီလန်းစီစဉ်ကနေပြီးတော့ကြိုးဆိုပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာလွှတ်တော်ရေးအစိုးရကိုထိန်းချုပ်နိုင်သလားဆိုတာပါ။ဒီမိုကရေစီစနစ်ဒီမိုကရေစီနိုင်ငံတွေမှာအစိုးရအုပ်ချုပ်ရေးပိုင်းကိုအဓိကထိန်းချုပ်ပြီးရတာကတော့ဒီလူထုကနေပြီးတော့တဲ့တင်မြောက်ရွေးချယ်ခံရတဲ့လွှတ်တော်ဖြစ်ပါတယ်။ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့အခုမြန်မာနိုင်ငံမှာလွှတ်တော်တွေဘလောက်အားကောင်းကြံ့ခိုင်နေပြီလဲ။နောက်အစိုးရအုပ်ချုပ်ရေးပိုင်းကိုထိန်းချုပ်မောင်းနှင်နိုင်တဲ့အခြေအနေမှာရှိပါသလား။ကျွန်တော်ဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပင်နိုင်ပါဝင်ဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့Open Myanmar Initiative ပွင့်လင်းမြန်မာရှေ့ဆောင်အဖွဲ့ရဲ့ဒီအမှုဆောင်ညွှန်ကြားရေးမှူးဦးဝေကျော်ဖြစ်ပါတယ်ခင်ဗျာနောက်တူကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒီမင်္ဂလာတုံမြို့နယ်မဲဆနာနယ်ကအလွတ်တော်အမတ်ကိုအောင်လှိုင်ဝင်းနှစ်ဦးစလုံးလီလိုင်းပေါ်မှာရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးကိုဝေကျော်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုဝေကျော်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါလား
ဟုတ်ကဲ့ကိုဝေကျော်ကြီးခုနကကျွန်တော်ပြောသွားလို့ပါလွတ်တော်နယ်ပတ်သက်လို့ဒီကိုဝေကျော်တို့ကလည်းဒီသူတွေနာလုံနေကြတဲ့ဖွဲ့စည်းတွေဆိုတော့လက်ရှိမြန်မာနိုင်ငံလွှတ်တော်မှာတကယ်တမ်းအစိုးရကိုထိန်းချောင်းနိုင်တဲ့အနေအထားလွှတ်တော်တရားအနေနဲ့ပြည်ပြင်းလုံနိုင်တဲ့အနေအထားဘယ်လောက်ထိအားရကျင်နေစရာရှိပြီလဲဆိုတာအရင်ဆုံးလေးပြောပြပါလား
ဟုတ်ကဲ့ပါခင်ဗျာအခုကျွန်တော်တို့နိုင်ငံမှာဒီလွှတ်တော်စနစ်စတာတော့ဒုတိယသက်တမ်းနဲ့ရောက်လာပြီတော့ပထမသက်တမ်း9နှစ်နဲ့အခုဒုတိယကြိမ်သက်တမ်းကလည်း2နှစ်နီးပါးလောက်ရှိလာပြီဆိုတော့6နှစ်နီးပါးလောက်တော့ရှိလာပြီပေါ့နော်ဒါပေမဲ့အခုကျွန်တော်တို့ကလည်း
ဟယ်လိုကိုကြီးကျော်အဲကိုကြီးကျော်ပြတ်သွားတယ
်ဟယ်လို
ဟုတ်ကဲ့ကြားပါကြားပါဟုတ်ကဲ့ပြောပါဆက်ပြောပါခင်ဗျာလိုင်းကြားပါလို
့ဟုတ်ကဲ့ဒီပြည်တော်နှုတ်အဆင့်တော်တွေကိုတနောက်ဆက်သုံးနေကြတယ်ပြီးတော့ဆက်ပြီးတော့ဒီလေးလာစောင့်ကြည့်လှုပ်လာတော့เนาะအဲ့တော့ဒီပါကျွန်တော်တို့အတွေ့အကြုံရပြောမှဆိုရင်တော့ကျွန်တော်တို့နိုင်ငံကဒီမိုကရေစီကိုတွားတယ်လွတ်တော်စနစ်တွေအသက်သွင်းလာတယ်ဆိုပေမဲ့ဒီနေ့ဒီချိန်ကြီးတော့ဟိုအကြောင်းကြောင်းနေကြလွတ်တော်စနစ်တွေကဟိုဖြစ်မလာသေးဘူးပေါ့နော်အဲ့လိုလွတ်တော်စနစ်တွေဖြစ်မလာဖြစ်မလာသေးဘူးလွတ်တော်စနစ်တွေမှာအားနည်းတဲ့ကာလေးတွေတွေ့နေရတယ်အဲ့ဒီအတွက်လွတ်တော်ကသူလိုအပ်မဲ့လုပ်ငန်းတာဝန်တွေပေါ့နော်ဥပဒေပြည်ပဲဖြစ်ဖြစ်ဒီသူရောစစ်စစ်ထိန်းချောင်းတဲ့အလုပ်မှာပဲဖြစ်ဖြစ်အားနည်းချက်လေးတွေတော့တွေ့နေရတယ်လို့ဟိုကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကျွန်တော်ဒါနဲ့ဆက်ဆက်ပြီးတော့ပြောချင်တာကကျွန်တော်တို့စီကိုတော်ရှင်တူကပေးစာပို့ထားတယ်ကုကျော်မိုးစာလေးအရင်ဆုံးကျွန်တော်ဖတ်ပြချင်ပါတယ်အဲ့ဒီမှာသူရေးထားတာကမြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေကလိုအပ်ချက်များစွာနဲ့အတူတပါတီအစိုးရဖွဲ့နိုင်ရေးကိုဥတည်ရေးဆွဲတာနောက်မဲနိုင်တဲ့ပါတီကပဲအစိုးရဖွဲ့နိုင်တာဆိုတော့လွှတ်တော်ကိုယ်စားလှယ်အများစုကကိုယ့်လူတွေပါပဲတလန်းသွားနိုင်ငံကြီးဖြစ်နေတော့ထိန်းချုပ်ဖို့ကလည်းလိုမှမလိုဘူးတဲ့သူတို့ထိန်းချုပ်တာကတခြားပါတီတွေကဝေဖန်ထောက်ပြလာတာကူပဲတဲ့ထောက်ပြဝေဖန်နိုင်တဲ့ပါတီဝင်နေဆိုရင်လည်းဖြုတ်ထုတ်တတ်လုံနေတော့နောက်တချီရွေးကောက်ခံကိုယ်စားလှယ်ဆင်းနဲ့ပြန်ပါခြင်းတော့အကောင်းဆုံးနည်းကတော့နှာစည်းခံဒီဘာမှမပြောဘဲနေတာပါပဲတဲ့မြန်မာနိုင်ငံမှာဒီမိုကရေစီက85ရာခိုင်နှုန်းမပြောနဲ့90ရာခိုင်နှုန်းလောက်ရရှိနေတယ်လို့မခံစားရပါဘူးတဲ့ဒါကိုကြော်မှုတော်ရှိသူရေးထားတာပါအဲ့တော့ကျွန်တော်အဲ့မှာအဲ့ဒါနဲ့ဆက်ဆက်မေးချင်တာကခုနကတော့ဖွဲ့စည်းပုံအခြေခံဥပဒေကိုထောက်ပြတယ်ခုနကကိုကြော်ပြောသလိုပဲမြန်မာနိုင်ငံမှာအခုလွှတ်တော်တက်တန်း2ရက်ရှိခဲ့တယ်အရင်ဦးသိန်းစိန်လက်ထက်မှာတော့ပြောမယ်ဆိုလို့ရှိရင်လွှတ်တော်တပါတီတွေကပဲထိန်းချုပ်ထားတာအစိုးရကဟုတ်တော့ဒါလွှတ်တော်ကဒါပေမဲ့လေလွှတ်တော်ထဲမှာရှိတဲ့သူရဥရှိမန်းနဲ့ဥထဒီသူရဥရှိမန်းနဲ့တစ်ဖက်မှာသမရဥသိန်းစိန်နဲ့ကြားထဲမှာဒီလွှတ်တော်အခြေအနေတွေကြောင့်တော်တော်တင်းတင်းမာမာဖြစ်ပြီးတော့ပါတီဒဲပါဂေးရဲရိုက်သွားတဲ့အခြေအနေမျိုးကြုံနေတယ်။အခုအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းပြောမယ်ဆိုရင်အစိုးရမှလည်းအများစုလွှတ်တော်မှလည်းအများစုအဲ့တော့ဖွဲ့စည်းပုံအရာကူက balance လုပ်နိုင်ဖို့ခက်နေသလားကိုအေးကျော်ရဲ့အမြင်သိချင်ပါလဲ။
ဟုတ်ကဲ့ကျွန်တော်တို့ဒီပွဲပြီးဖို့အခြေခံဥပဒေရတော့အဲ့လိုစောစောပြောသလိုချက်ကန်ဘဲလန့်လုပ်ဖို့ပြဿနာရှိနေတာတော့သိကြတယ်ဆိုတော့တက္ကသိုလ်နိုင်ငံမှာတော်တော်များများဖြစ်နေတဲ့ပြဿနာတွေအားလုံးကတော့ဒီပြည်လောင်းချေပွဲပြီးဖို့အခြေခံဥပဒေအားနည်းချက်တွေကြောက်ပါပဲအဲ့တော့ပုံမှန်တော့ကျွန်တော်သဘောတူပါတယ
်ဟုတ်ကဲ့
ပြီးဖို့အခြေခံဥပဒေကြောင့်ဖြစ်တာပေါ့နော်ဟုတ်ကဲ့
တော့တစ်ဖက်မှာ
နောက်တစ်ခု
ဟုတ်ကဲ့ပြောပါဆက်ပြောဟုတ်ကဲ့ဆက်ပြောပါဟုတ်က
ဲ့ပြောပါကိုစားညောင်
းဟုတ်ကဲ့နောက်တစ်ချက်ကကျွန်တော်ပြေးနေတာတစ်ဖက်မှာအခုနဖွဲ့စည်းပုံကပဲအပြစ်မပြောဘဲနဲ့တစ်ဖက်မှာလုံနိုင်တဲ့အခြေအနေတွေပေါ့ဥပမာဆိုရင်အစိုးရရဲ့ဗန္ဒရေးအသုံးစီဆံကိစ္စတွေရှိမယ်နောက်ပြည်နယ်တွေမှာဆိုရှင်ပြည်နယ်အစိုးရလုံနေတာရှိမယ်လွှတ်တော်ပြည်နယ်လွှတ်တော်တွေလည်းတည်ကြရှိတာပေါ့အဲ့တော့လွှတ်တော်တွေကရောတကယ်တမ်းသူလုံနိုင်တဲ့ဖွဲ့စည်းပုံပါအတိုင်းသူလုံနိုင်တဲ့ဘောင်အတိုင်းကိုတည်ချာချာတာဝန်ကြီးကြီးလုံနိုင်တဲ့လုံနေကြပါသလားအခုအနေထားမှာ
ဟုတ်ကဲ့ကျွန်တော်တို့ကဟိုပွဲစည်းပုံအခြေခံဥပဒေပြီးတော့ပြန်လည်ထိုးချနေလို့တော့မရဘူးပေါ့နော်။နောက်တချို့ဟာတွေကြတော့လေဒီပွဲစည်းပုံအခြေခံဥပဒေအပြင်တခြားဥပဒေတွေကြောင့်ဖြစ်နေတာတွေလည်းရှိတယ်ဗျာ။ဆိုတော့ကိုသားညို့ပြောတယ်လို့ပြောဟိုတင်းပေါ့ကျွန်တော်တို့ဒီတိုင်းတိုင်းနဲ့ပြည်နယ်လွတ်တော်တွေဆိုပြီးတော့ဟို decentralized လုပ်ဖို့ constitution မှာတော့ပေးထားတာပေါ့နော်။ဒါပေမဲ့အဲ့ဒီမှာလည်း decentralized လုပ်လို့ရတဲ့အခွင့်အရေးတွေကိုမလုပ်ဘဲနဲ့ centralization လုပ်တာတွေပိုများနေတယ်ပိုချုပ်ကံမှုတွေအများများနေတယ်ဆိုတာလည်းတွေ့နေရတယ်ကြာ
ဟုတ်ကဲ့ ကိုအေးကျော်လီလိုင်းပေါ်မှာခဏလေးနေပြပါဦးခင်ဗျာကျွန်တော်တော့ပင်နိုင်ဆွေးနွေးမဲ့ကိုအောင်လှိုင်ဝင်းဖြစ်ခေါ်ကြပါလေကိုအောင်လှိုင်ဝင်းကတော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်မင်္ဂလာတို့မဲဆန္ဒရဲ့ဒီမဲဆန္ဒနေရဲ့ပြည်သူ့တော်ကုစည်ဖြစ်ပါလေကိုအောင်လှိုင်ဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ
့ကိုအောင်လှိုင်ဝင်းခုနကကိုအေးကျော်ဆွေးနွေးတော့လေကြားမိပါပါအခုကျွန်တော်မေးချင်တာကကိုအောင်လှိုင်ဝင်းကိုတိုင်ကလည်းပြည်သူ့တော်ကုစည်တဦးအနေနဲ့တကယ်တမ်းလွတ်တော်ကနေပြီးတော့လွတ်တော်ထဲမှာလွတ်တော်ပြည်ပြင်းနဲ့အစိုးရကိုထိန်းချုပ်နိုင်တဲ့အခြေအနေရှိပါရဲ့လား
အဲစနကတယောက်ပြောသွားတယ်လို့အဲပါပဲကျွန်တော်တို့လွတ်တော်တွေကဒါအားလုံးပဲပြည်သူလူထုတွေတည်နေကြတာပါပဲအဲလွတ်တော်ဒီအစိုးရကိုထိန်းချုပ်နိုင်မှုလုံးဝနေပါမရှိတဲ့အခြေအနေမျိုးကျွန်တော်တို့ကြုံနေရပါတယ်အဲကျွန်တော်တို့စကားစားတော့ကျွန်တော်တို့ဒီအောင်မသိဘူးတော့နောက်ပိုင်းတစ်ဖြည်းဖြည်းနဲ့အဲဟိုဟိုဒီလေးနေ့လောက်ကာလမှာကျွန်တော်တို့လွတ်လို့ကြရခါရတည်တာတော့ဒါတော့ကျွန်တော်တို့ကလည်းဘာကြောင့်ဒီဟာကိုအခုအချိန်မှာပြောရလဲဆိုတော့ပြည်သူလူထုတွေတည်တည်တည်တိုက်တယ်လို့ထင်လို့ပါအဲကျွန်တော်တို့ကကောင်းတာဆိုတာကိုတော့မပြောလို့ဘူးတော့ဒါအစိုးရရဲ့လုပ်ငန်းဆောင်ရွက်တာတွေအကုန်လုံးကဒီလွတ်တော်ကနေပြီးတော့အကူအညီပံ့ပိုးပြီးတော့အစိုးရရဲ့လုပ်ငန်းတွေကိုပဲတစ်ဖက်တက်ပေါ့နော်အတီးပြုတ်ပေးနေရတဲ့အခြေအနေမျိုးရှိတယ်ပေါ့အဲ့လိုအခြေအနေမျိုးမှာကျွန်တော်တို့ကလုံနေတာဥမာဗျာဟိုတိတာထင်ရှားတဲ့ကိစ္စတစ်ခုဟိုကိစ္စကိုပြောမယ်ဆိုတော့မဲခွဲတယ်ပေါ့မဲခွဲတယ်ဆိုလို့ရှိရင်အဲဒီပါတီရဲ့ညွှန်ကြားချက်နဲ့လာတယ်တီယာပဲဟာကိုမဲပေးရမယ်ပဲအပိုက်တွေမှာပဲဟာကိုကန့်ကွက်မယ်ပေးရမယ်ပဲဟာတွေကိုထောက်ခံရမယ်အဲ့ဒါကျွန်တော်တို့ကလည်းမြို့သားဒီမိုကရေစီဖွဲ့ချုပ်ကိုကိုးစားပြုပြီးတော့ရွေးချယ်တဲ့လွတ်တော်ကိုယ်စားလှယ်တွေဖြစ်တဲ့အတွက်ဒါနိုင်ငံရေးရလုပ်ပြရမယ်လို့မြင်တဲ့အတွက်ကျွန်တော်တို့ကိုယ်တိုင်လည်းမဲပေးပါတယ်ကျွန်တော်တို့ပါတီခိုင်းတဲ့အတိုင်းပဲကျွန်တော်မဲပေးပါပါတီရဲ့ကြံကြတဲ့အတိုင်းပဲနိုင်ဝါပါတယ်ဒီမဲခွဲတာတို့ပြီးတော့မိကွန်းနေအစိုးရနဲ့ပတ်သက်လို့ရှိရင်လည်းအဲ့လိုပါတီစီစီရေးကိုရင်ဖြားရတယ်ပေါ့ပါတီစီစီရေးဆိုတာလည်းအဲ့ဒီပါတီဆိုတာကအဲ့ဆိုအစိုးရချုပ်ကိုင်ထားလာဆိုအဲ့အစိုးရနဲ့ဒီပါတီနဲ့နှစ်ခုပေါင်းပြီးတော့ဒီလွတ်တော်ကိုယ်စားလှယ်တွေကိုလုပ်ပိုင်ခွင့်နေအဲ့လောက်တာလေအကုန်လုံးစီစစ်ကန့်တယ်ဆိုတော့မိခွန်းတွေရောအဆူရောဟုတ်ကဲ့အားလုံးပဲကျွန်တော်တို့ကဒီအစိုးရရဲ့သဘောတူညီချက်နဲ့တွားနေတဲ့သဘောဆိုတော့ဆွနာပြောသလိုဟိုချက်ကန်ဘဲလန့်ဆိုတာခဏထားအောင်လောလောဆယ်ပြောဖို့တောင်းမှဒီအစိုးရကွန်ပျူတာရမှာပြောနေရတဲ့သဘောမျိုးပါပဲအခုလွတ်တော်
ဟုတ်ကဲ့အဲ့တော့ပါတီဒီလွတ်တော်ကုစလေအနေနဲ့ကိုပါတီဘက်ကညွှန်ကြားချက်ကိုလက်မခံဘူးကိုအမြင်တိုင်းတင်ပြတဲ့လူတွေရောရှိပါလားဒီလိုရှိတဲ့လူတွေနဲ့ပတ်သက်လို့ပါတီကဘာများတုံ့ပြန်ပါလဲ
အဲရှိပါတယ်ဒီပါဆိုကျွန်တော်တို့လည်းတစ်ခါတည်းကတော့ပြောတယ်ပေါ့နော်ပြောရဆိုတာကဒီမိကွန်းကတော့တမျိုးအဲလွတ်တော်တဲ့ရောက်သွားတဲ့ခါကျတော့ဆွေးနွေးနေဒီဝန်ကြီးဌာနဘက်ကနေပြီးတော့ဒီဟာစောင်းသွားတယ်ပေါ့နော်ဒီဘက်ကဖြည့်တဲ့ဟာကိုပုံအတဲ့တိုင်းမဖြည့်ဘဲနဲ့တစ်ဖက်ကိုစောင်းသွားပြီးတော့တခုခုအဲချူရင်းချက်အားနဲ့ချက်ရှင်ကျွန်တော်တို့ကမညာမထားကျွန်တော်တို့ကိုယ်တိုင်နဲ့ဝေးပါထောက်ပြမယ်သူတို့ကလူနည်းစုပါလူနည်းစုကမတော်တော်လေးနည်းပါနဲ့အဲ့ဒီဟာကိုသူတော့ဟိုတမထောက်ပြတယ်ပြောတယ်ကျွန်တော်တို့ကဥမာဆိုတော့ဘာချက်ကိစ္စလို့ခါတယ်အဲ့တော့တခြားကိစ္စတွေဟာဒီမှာလွတ်တော်ဘက်ကပြောရင်လည်းအဲအစိုးရအမှုတိုင်းပဲသွားကြတာများပါတယ်အဲ့တော့လွတ်တော်ကလုံးဝဒီတိုင်းကြီးဘာမှအစိုးရကိုချက်ကန်ပြလာမလုပ်ဘူးလားလို့မေးရင်တော့ဘာချက်ကိစ္စမှာတော့တချို့ဟာလေးတွေမှာအသေးလေးတွေပေါ့အကြီးကြီးတွေတော့မအောင်မြင်ဘူးစီမံကိန်းအကြီးကြီးတွေမှာကျွန်တော်တို့ကန့်တော့ကိုမရှိဘူးဒီအဲလွတ်တော်ရဲ့ဒီအစိုးရရဲ့တင်ပြလာမယ့်ဘာချက်တွေလို့ဆိုတော့အသေးလေးတွေအသေးလေးဆိုတာဗျာဟိုဒီလွတ်တော်ကြီးတစ်ခုလုံးဘာချက်ကြီးတစ်ခုလုံးပေါင်းမှာရာခိုင်နှုန်းနည်းနည်းလေးပေါ့နော်200ခန်းတော့300ခန်းတော့အဲ့လိုနည်းနည်းလေးကိုကျွန်တော်တို့ကတချို့ဟာလေးဒါလေးဆိုမလို့ဖြတ်ပေးပါဒါမျိုးတွေဆိုတော့တောင်းဆိုလို့ရပါတယ်အဲ့လောက်လေးပဲရပါတယ်တိတ်ကြီးတော့ဟိုမူဝါဒကြီးတစ်ခုတော့ပြင်အောင်တိုင်းပြီးတော့ပြင်အောင်အဲ့လိုမျိုးဥတွေတွေဖြူလာတော့ဥတွေတွေကိုတော်တော်ကိုယ်စက်တယောက်ကစားပြီးတော့ပြင်ပြတာလို့ဆိုတာကျွန်တော်တို့ရှိမှကျွန်တော်တို့အထူးသဖြင့်တော့ကျွန်တော်တို့ပါတီမှာမရှိပါဘူ
းဟုတ်ကဲ့အဲ့တော့ခုနကပြောသလိုကောင်းလင်းဝင်းပြောသလိုဒီလွှတ်တော်ထဲမှာအဆူပြုတ်မယ်မိကုံမေးစရာရှိမှဆိုရင်ပါတီရဲ့ဘုတ်ဖွဲ့ကိုဖျားတယ်ပါတီဘုတ်ဖွဲ့ကလည်းခြားပစ်လိုက်တယ်အဲ့ဒီအချိန်မှာမိကုံမေးတဲ့အဆူပြုတ်တဲ့အခါမှာဆိုရဘက်ကတုံ့ပြန်တဲ့အခါမှာကြည်နဲ့နဲ့တုံ့ပြန်နိုင်တဲ့အဖြစ်ရောရခဲ့ပါလား
မရတာများပါတယ်ဘာကြောင့်လဲဆိုတော့ဒီဆိုရဘက်ကတာဝန်ရှိတဲ့ပုဂ္ဂိုလ်များတယ်ဒီလွတ်တော်ကိုယ်စားလှယ်တွေရဲ့မိကွန်းတွေကျွန်တော်တို့ကဒီမိကွန်းမေးတဲ့ခါမှာဒီအမေရိကန်လွတ်တော်တို့တခြားလွတ်တော်တွေလို့တိုင်းရိုင်ဟိုအပြင်မှာအင်တာဗျူးဖြေတယ်လို့မေးလို့ရတာမှမဟုတ်တာကျွန်တော်တို့ကမိကွန်းကိုတဆင့်လွတ်တော်ဥက္ကဋ္ဌနဲ့တဆင့်ဆိုတဲ့ပုံစံနဲ့မေးရတယ်မိကွန်းစတင်ကြရဒီမိကွန်းဒီဟလာဒီလျှောက်ခတ်နိုင်တဲ့အစိုးရဘက်ကလျှောက်ခတ်နိုင်တဲ့ဆိုပါတီကစပြီးတော့ဒီမိကွန်းကိုပယ်ပါတယ်အဲနောက်တစ်ခါအဲ့လိုပယ်မပယ်လို့လွတ်တော်ဥက္ကဋ္ဌကြီးရောက်သွားတယ်ပဲထားတခါတည်းကျတော့လွတ်တော်တချို့ကိုယ်စားလှယ်တွေကပါတီစီစီရုံမဖြစ်ဘဲနဲ့ဒီအဆိုအထူးသဖြင့်ပေါ့အဆိုလိုဟာမျိုးကိုတော်တော်ဥက္ကဋ္ဌရောက်တယ်တော်တော်ဥက္ကဋ္ဌလည်းကျွန်တော်တို့ဟိုပါတီကရွေးချယ်ထားတဲ့ဥက္ကဋ္ဌကိုဟိုအဲ့တော့ဥက္ကဋ္ဌလည်းပဲတယ်အဲ့ဒါလည်းဒါလည်းမဖြစ်တင်ဘူးဆိုတော့ပဲပြလိုက်တာရှိတယ်တခါတည်းကကိုယ့်ကိုပြန်ပြီးလက်မှတ်ထိုးရတဲ့ခါတိုင်းအောင်ရှိသေးတယ်ကို့မိကွန်းတို့ကို့အဆိုတို့ပြန်လည်းရုပ်သိမ်းပါတယ်ဆိုပြီးတော့ကို့ခေါ်ထိုးခိုင်းနိုင်တယ်ရှိတယ်ပေါ့နော်အဲ့တော့ဖြေနဲ့အောင်ဖြေလားဆိုတော့သူဝန်ကြီးဌာနဖြေစရာမှမလိုတော့ဒီမိကွန်းဝန်ကြီးတန်းကြီးလေးတစ်ခုမေးတာတစ်ခုဖြေနေတာတစ်ခုဖြေသွားပြီးနေ ပြီးရင်သူအချိန်ရှိရင်သူပြန်ထိုင်သွားတာပဲကျွန်တော်တို့ဘာမှထပ်ပြီးတော့မေးလို့နောက်ဆက်တော့မိကုန်းဆိုတာလေးတော့အဲတခါတည်းခုပြရတော့အဲနောက်ဆက်တော့မိကုန်းဆိုတာကလည်းအဲကိုစလေကရုပ်ပြပြင်ဆင်ခြင်းလည်းမရတော့ဘူးကွ။အဲ့လိုအချိန်မျိုးမှာမေးလိုက်တယ်အဲ့ဒါလည်းဥက္ကဋ္ဌတခါခုပြရမှအဲနောက်ဆက်တော့မိကုန်းကပတ်သက်ပါလို့ခုပြရမှနောက်ဒီဝန်ကြီးဌာနအဖြစ်အရဆိုဆိုလိုတဲ့တဘောတော့ဝန်ကြီးဌာနကကျွန်တော်တို့ကြောက်ရမလို့ရှင်းပြရလို့ရှင်းကျွန်တော်ဘာမှကြောက်ရမလို့ကျွန်တော်တို့တောင်းရင်ခံစီစီရမလို့ကျွန်တော်တို့ကသူတို့ရဲ့အထက်ကလည်းမဟုတ်ဘူးလို့ယူဆတဲ့အတွက်ဝိကျဉ်တန်းကြီးပဲရှိတယ်နောက်ပိုင်းပို့ဆိုတာဝိကျဉ်တန်းကြီးလောက်ပဲ
ဟုတ်ကဲ့နောက်တစ်ချက်ကကောင်းလိုင်းဝင်းအခုလိုမျိုး critical ပေါ့နော်ဒီပါတီနဲ့လက်ရှိဖြစ်နေတဲ့အခြေအနေကိုဝေဖန်တဲ့လွတ်တော်မှတ်တီအတော်နည်းပါတယ်ကျွန်တော်သတိထားမိလောက်အထူးဖြင့်အာဏာရပါတီဝင်ဝိုင်းနေရပါတော့အဲ့တော့ဒီလိုလူတွေထွက်လာတယ်ဒီလိုပြောလိုက်ရင်ရောပါတီကရေးယူမှုပါတီရဲ့တုံ့ပြန်မှုဘယ်လိုများရှိပါလဲခင်ဗျဒီလိုလူတွေပေါ့မှာ
မြန်မာနိုင်ငံမှာတော့ဒီအရေးယူတယ်ဆိုတဲ့အပိုင်းမှာတော့ဒီလိုအားလုံးနဲ့တည်ပြီးတာဖြစ်တော့မြန်မာနိုင်ငံမှာဒါရင်ကလေးရတဲ့အစီအလာအဒီဟာပြောလို့ရေးယူတယ်ဆိုတော့ဘသူကပြောမှာတော့မြန်တခြားကိစ္စတခုနဲ့ဟိုညှိဆုံးတယ်ပေါ့ဘာကိစ္စတခုခုပေါ့မြန်ပြဿနာခင်ဗျဟိုတိတိလေးကိုကြီးချဲ့ပြီးတော့ရေးယူတာမျိုးရှိနိုင်တာပေါ့ကို့မုန်းနေတယ်ဆိုလို့ရှိရင်ဒါကိုတိနိုင်တဲ့ကိစ္စမဟုတ်ဘူးလွတ်တော်မှာဆွေးနွေးတဲ့ကိစ္စကိုရေးယူပါသည်လို့တော့အဲ့လိုမျိုးဟိုနိုင်ငံတကာမှာလို့အဲ့လိုရေးယူတာမျိုးမဟုတ်တာဥပမာကျွန်တော်ပြောချင်တဲ့သဘောကဒီလွတ်တော်မှာဆွေးနွေးတဲ့ကိစ္စကြောင့်ရေးယူပါတယ်ဆိုတဲ့ပုံစံမျိုးကတော့တော်တော်လေးနည်းပါတယ်တမှုနှမှုတော့ပဲရှိမယ်ဥပမာကျွန်တော်ဆိုရင်တော့တိုင်းရဲ့အရေးယူခံမှုကရှိတယ်ပေါ့အဲ့ဒါလွတ်တော်ဒီတိုင်းသားတွေနဲ့ပတ်သက်ပြီးတော့အဲနေဆက်ဒေသတွေမှာပြန်တဲ့တရားစီပါတုံးဆွဲတာတွေနဲ့မမျှတာဘူးဆိုတဲ့ဟာကိုထောက်ပြလိုက်တာမှာဟိုလွတ်တော်ကော်မတီကနေအထောက်ခံရတယ်ပေါ့ဒါပေမဲ့အဲ့ဒါလည်းကျွန်တော်အဲ့ဒါကြောင့်လို့ထုတ်လိုက်ပါပဲဆိုလို့လည်းအကြောင်းကြားတာမျိုးမရှိဘူးပေါ့နော်တော်တော်လူသားထုတ်လိုက်တာပေါ့တော်ကြအပြစ်လာတယ်တော့အပြစ်တော်လည်းမဟုတ်ဘူးပေါ့ဒါပေမဲ့လူကအတိနေတယ်ကိုကိုတည်းတည်နေတယ်ဒါတခုလို့အရေးကြီးလာတယ်ပေါ့အဲ့လိုမျိုးပေါ့ဟိုတိတိကျကျကြီးတော့အဲ့လိုမျိုးကြီးအေးယူရမျိုးဘာမျိုးမရှိပါဘူးတော်တော်အဲ့မှာသူ့ရဲ့ဒီပါတီဘက်ကနေပြီးတော့ဟိုတခုကဘာဖြစ်လဲဆိုတော့ဒီအောင်မလိုက်နိုင်လို့ရှိရင်နောက်တစ်ချိန်မှာပြန်ရွေးခံဖို့ဟိုမသိကြဘူးပေါ့နော်ဒီအဲ့လိုမျိုးပုံစံမျိုးကတော့ပြောပါခင်ဗျာကြားခဏလည်းပြောပါတယ်ပါတီရဲ့မူကိုမလိုက်နိုင်တဲ့ပုံစံလေးဒီနောက်ချိန်ပြန်ပြီးတော့ဆင်းရမှာမဟုတ်ဘူးပေါ့အဲ့ဒါမျိုးပြောတဲ့အခါကျတော့ဒီဟာသူ့ရဲ့လက်နက်တခုလို့နေနေပဲသုံးပါမယ်ကျန်တဲ့အဲ့လိုမျိုးကြီးဟုတ်တော့ကိုယ်တည်းဖြစ်တဲ့အတွက်အဲ့လိုမျိုးကြီးအဲ့ဒါ IT maintenance ဒီကိစ္စကြောင့်သူတို့တော့မှဆွေးနွေးကိစ္စကြောင့်အရေးယူတာတော့မရှိတော့ရှားပါဘူးအဲ့လိုမျိုး
ဟုတ်ကဲ့ခင်ဗျာကိုအောင်လှိုင်ဝင်းနဲ့ကိုကြီးကျော်လီလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာတော်ရှင်တို့လီလိုင်းပေါ်ရောက်နေလို့သူတို့ကျွန်တော်မီးမြန်းခွင့်ပေးလိုက်ပါမယ်အရင်ဆုံးကိုဖြူလေးတူတူတို့ဆွေးနွေးမြန်းမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ပါဘူးလွတ်တော်အစိုးရကိုချိန်ချုပ်လို့ရလား
ခင်ဗျာဘာလို့ပါလဲ
ခင်ဗျာစိတ်ကြက်ရှာတယ်အခုမြန်မာပြည်တိုင်း
ဟုတ်ကဲ့ဟုတ်ကဲ့ကိုဖြူလေးပြောချင်တာက
ဟုတ်ကဲ့မပြောလာနိုင်ဘူးဟုတ
်ဟောလွတ်တော်ကအစိုးရကိုထိန်းချုပ်နိုင်သလားမေးတာလားကိုဖြူလေးကဟုတ်က
ဲ့
ဟုတ်ကဲ့ကျွန်တော်ခုနကတော့ဆွေးနွေးနေတာအဲ့ဒါကြီးပါပဲကျွန်တော်နောက်တစ်လှည့်ကြရင်သူတို့ပင်နိုင်ဆွေးနွေးတဲ့လူတွေပြောလို့ရှင်ထပ်ပြောပါလိမ့်မယ်နောက်ထပ်သွားရှင်တူကျွန်တော်ပြန်ထပ်ဖိတ်ခေါ်ချင်ပါလေကုသန်းမောင်ဆွေးနွေးမြန်မြန်လို့ရပါလေ
ဟုတ်ကဲ့ခင်ဗျာလွတ်တော်ကဟိုသွားကိုမထိန်ချုံနိုင်လားဆိုလွတ်တော်ကလက်ရှိ NLD ကဘာပဲပြောပြောသွားတက္ကစစ်တပ်ကိုလည်းအားနာတယ်တန်းခိုင်လည်းအားနာတယ်ဟိုပြတ်တက်တာမလုပ်ရတာပေါ့လေကျွန်တော်အိန္ဒိယနိုင်ငံကကျွန်တော်ဗမာပြည်ကလွတ်လပ်ရေးရနောက်ကျပါတယ်ဒါပေမဲ့သူတို့စစ်တပ်ကတယောက်ပြီးတယောက်စစ်ဦးချုပ်တွေပြောင်းသွားနိုင်ငံရေးတမဝင်မလျှော့ဘူးအခုကစစ်ဦးချုပ်တွေပြောင်းရင်တန်းခိုင်ရေးတဲ့ဝင်တန်းခိုင်ရဲ့လူကြီးဝင်ရွေးတယ်တော့စင်ကာပူကိုကြည့်ရလားစင်ကာပူကဘယ်လောက်ပြတ်သားတော့ဒီအောက်စားအောင်လားကိုပဲအတူခိုးလိုက်ပါမြန်မာနိုင်ငံအားသူပြတယ်ဆိုတော့ဒီအားကစားမှာပဲကြည့်တိုင်းသားနေမြေတွေမှာအားကစားထူးထွန်တဲ့လူတွေမထည့်ဘူးဘာသာကြားတွေကိုမထည့်ဘူးဒါကိုပဲကြည့်ပါကိုဒီလောက်ပါပဲကိုဟုတ်ကဲ့
ခင်ဗျာကျေးဇူးပါနောက်ထပ် threshold တူပေးစာတော့ကျွန်တော်အခုပဲဖတ်ပြပါမယ် threshold တူသူ့နာမည်ကတော့မဖော်ပြပါဘူးသူရေးတာကတော့အစိုးရခေါင်းဆောင်ပိုင်းမှာနာမည်အရှင်ဝါရှိတဲ့ခေါင်းဆောင်ဖြစ်နေတော့အောက်ပိုင်းကဝန်ထမ်းမှာဝင်ကြီးချုပ်တွေအထက်ကိုလွှတ်တော်မှကုစလေတွေအပါအဝင်အားလုံးရဲ့စိတ်ထဲမှာခေါင်းဆောင်ရဲ့အရှင်ဝါဖီအားတွေကသူ့ရဲ့ရည်ချင်းတွေအတွေးခေါ်ယုံကြည်မှုတွေပေါ်မှာအလူလူဖုံးအုပ်ပြီးတော့တိမ်မြုပ်ပျောက်ကွယ်နေပါလေတဲ့ခေါင်းဆောင်ရဲ့သဘောတိုင်းလာလုတ်ကင်တက်ပြီးတော့ရရာတိုင်းမှာအထက်ရဲ့သဘောကသာစောင့်နေရတဲ့အတွက်အချိန်တွေနောက်ကျပြီးတော့ခွင့်ယူတွေဆုံးရှုံးရပါလေခေါင်းဆောင်ကလည်းလက်အောက်ကလူတွေကိုယုံကြည်မှုဖြင့်လုတ်ပိုင်ခွင့်ပေးတင်ပါလေတဲ့အခုကအဲ့လိုမဟုတ်ပဲနဲ့ခေါင်းဆောင်ပိုင်းကလုတ်ပိုင်ခွင့်နဲ့အာဏာတွေကိုအားလုံးချုပ်ကင်ထားတာကိုယ်တိုင်ကလည်းမလုံနိုင်တော့ဖက်ဖက်ကနှောင့်နှေးကြမ်းကြာမှုတွေဖြစ်ပြီးတော့မဖြစ်တဲ့အခြေအနေရောက်နေရပါလေတဲ့ဒါသရရှင်တူရဲ့အမြင်ဖြစ်ပါလေခင်ဗျာအဲ့တော့ကျွန်တော်အခုပင်နိုင်ဆွေးနွေးပဲ့သူတွေကိုပြန်ပြီးအလှည့်ပေးကြပါလေကိုကြီးကျော်ကိုပြန်ပြီးကြပါလေကိုကြီးကျော်ကြီးခုနကကိုအောင်လှိုင်းဝင်းဆွေးနွေးတော့တာလေတွေ့ရမှာပါအဲ့တော့ကိုကြီးကျော်ရဲ့အမြင်ခုနသရရှင်တွေရဲ့ပြောဆွေးနွေးထားတဲ့အချက်ပေါ်မှာတုံ့ပြန်ချက်ကိုကြီးကျော်ပြန်ပြီးဆွေးနွေးပေးပါဦးဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒါကတော့သောသောတူလို့ပါနော်ပရမကျွန်တော်ပြောချင်တာကတော့ဒီကျွန်တော်တို့ပရမစိန်တတန်းပေါ့နော်ကျန်ကန်ရေးလွတ်တော်ကျန်ကန်ရေးစုရမှာပေါ့အဲ့ဒီမှာသောသောပြောတဲ့ဒီလွတ်တော်ဥက္ကရာနဲ့ဒီတမရနဲ့ကြားပေါ့နော်အဲ့ဒီအဲ့မှာလွတ်တော်နဲ့စုရနဲ့ကြားတဲ့မှာအဲ့လိုဘုတ်တိုက်မှုတွေဖြစ်တာတွေ့ရတယ်ပေါ့နော်ဗာဒီသင်းပြဿနာတွေပဲဖြစ်လာတာလေဗာဒီတွေ့ခဲ့ရတယ်ပေါ့အဲ့တော့အဲ့ဒီအတွေ့အကြုံပေါ်ပါကျွန်တော်အခုလက်ရှိ NLD အစိုးရနဲ့ NLD လွတ်တော်ကအဲ့ဒီအတွေ့အကြုံပေါ်ပါတတော်လေးတို့ကိုစိုးရိမ်တိတ်လန့်ပြီးတော့သူပြန် NLD ခေါင်းဆောင်ပိုင်းကထိန်းချုပ်တာတွေညားလာတယ်ညားနေတယ်လို့တော့တင်တယ်ပေါ့နော်ဒီချက်နှစ်ချက်ကတော့သွားသွားပြောသလိုပဲဟိုလက်ရှိ NLD ခေါင်းဆောင်ပေါ့နော်ခေါင်းဆောင်ရဲ့အရှိန်အဟွာကအရန်ကြီးတယ်အဲ့ဒီအရန်ကြီးတဲ့အပေါ်မှာလည်းဒီအောက်ကြီးကလူတွေကကိုယ်အသွမ်းသားနဲ့ကိုယ်လွတ်လွတ်လပ်လပ်ထိုးပေါက်ပြီးလုပ်ဖို့အဲ့ဒီအရှိန်အဟွာကြောင့်လည်းပါလိမ့်မယ်နောက်ကောင်းသောကိုယ်တိုင်ကလည်းအဲ့ဒီလိုလွတ်လပ်ခွင့်မပေးဘဲထိန်းချုပ်တာမျိုးတွေသာဒီလည်းရှိနိုင်တယ်ပေါ့နော်နောက်တစ်ခါတိုင်းနိုင်ငံကြီးနဲ့ပြည်နယ်လွတ်တော်တွေမှာကြတော့လေကျွန်တော်တို့တွေ့ရတဲ့လောက်ကတော့သူကြောင့်ပါဆိုတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေရှိတယ်ပေါ့နော်တစ်ချိန်တည်းမှာပဲလွတ်တော်ဥက္ကဋ္ဌတွေလည်းရှိတယ်ပေါ့ဟောပါတီပြင်းအနေဒါကြကြည့်မယ်ဆိုရင်အဲ့ဒီတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေနဲ့လွတ်တော်ဥက္ကဋ္ဌတွေကြားထဲမှာပါတီတွင်းမှာရှိတဲ့ရန်ပေါ့ရာထူးတော်ဝင်တွေကလည်းကိုကွာခတ်ကျညာနေတာလည်းတွေ့ရတယ်ပေါ့အဲ့ဒါလေးတွေကြောင့်လည်းသဘောပြောသလိုလွတ်တော်ကနေပြီးတော့အစိုးရကိုတိန့်ကျုပ်တဲ့နေရာတွေမှာ second balance လုပ်တဲ့နေရာတွေမှာအားနည်းနေတယ်လို့ကျွန်တော်ကတော့မြင်နေကြဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်အဲ့ပြည်နယ်နဲ့တိုင်းအဆင့်လွတ်တော်တွေကိုဦးစားပေးပြီးတော့ကိုကြီးကျော်ကထပ်မေးချင်ပါလေခုနကကိုကြီးကျော်လည်းပြောသွားတယ်ပြောမယ်ဆိုရင်ဒီခေါင်းဆောင်ပိုင်းဆိုတာအဆင့်အရှင်ဝါရမလှန်နိုင်တာတော့အဓိကဒေါ်ဆန်းစုကြည်ပေါ့ဒေါ်ဆန်းစုကြည်ကတော့ပြောင်းစုဆင်ပေါ့ဒါပေမဲ့ပြည်နယ်အဆင့်နေမှာပြောမယ်ဆိုရှင်ဒီဝင်းကြီးကျောက်တီအစိုးရဖွဲ့တွေကလည်းလွတ်တော်တွေကလာတာပဲဒါပေမဲ့လွတ်တော်တွေမှာလည်းအခုဥမာဆိုရင်ကရားပြည်နယ်လွတ်တော်ဆိုရင်ကျွန်တော်တို့သိသလားတွေ့လိုက်ရတာကရားပြည်နယ်လွတ်တော်တွေမှာဒီကရားပြည်နယ်ကဗိုလ်ချုပ်ကျေးဦးနဲ့ပတ်သက်ပြီးတော့ကန့်ကွက်တာတွေရှိပါတယ်နောက်တစ်ဖက်အစိုးရနဲ့ဖြစ်တော့အစိုးရနဲ့တင်းမာမှုလေအစိုးရပိုင်းနဲ့လွတ်တော်ကြားမှာတင်းမာမှုလေတစုံတရာတွေ့ပါတယ်မွန်ပြည်နယ်မှာလည်းအဲ့လိုမျိုးဖြစ်ခဲ့ပါတယ်ခင်ဗျာအဲ့တော့အဲ့ဒီအခြေအနေတွေကတော့တကယ်တမ်းမှန်မှန်ကန်ကန်ပဲဖြစ်တာလားအားရကျနေဖွဲ့ကောင်းလားအဲ့ပုံမှာဘယ်လိုများသုံးသပ်ချက်မှာလဲခင်ဗျာတိုင်းတဲ့ပြည်နယ်အဆင့်လွတ်တော်နဲ့အစိုးရတွေကြားတဲ့ထိတိုက်ဖြစ်မှုလေ
ဟုတ်ကဲ့အဲ့ဒီမှာတော့သွားပြောလို့ဒါကျွန်တော်ဒါကိုနံပါတ်1ပြောရမယ်ဆိုရင်တော့အဲ့ဒီပြည်ထဲမှာဖြစ်တဲ့ကိစ္စတွေလည်းကျွန်တော်တို့တွေ့လို့ကြားရတာပေါ့နော်အဲ့လိုပဲကြားပြည်ထဲမှာလည်းတွေ့ပြီးပြင်ကြားပြရတာတွေရှိတာပေါ့အဲ့ဒီပေါ်ဒီမှာတော့ကျွန်တော်ဟိုလွတ်တော်ကိုယ်စားလှယ်တွေနဲ့လွတ်တော်ဥက္ကဋ္ဌအပါအဝင်ပေါ့နော်လွတ်တော်ကိုယ်စားလှယ်တွေတာဝန်ရှိတဲ့သူတွေကိုကြီးကျူးရဗျသူတို့တကယ်ဟိုဟိုချက်ကန်ဘယ်လန်လုပ်ဖို့တကယ်ကြိုးစားကြတယ်လို့လည်းမြင်နေပေါ့နော်အဲ့တချို့နေရာတွေပံပြိုးဆိုတော့အားလင်းချက်တွေရှိတာပြောပြရတယ်ဥပမာပဲခူးတိုင်းပေါ့ဗျာဥပမာဝန်ကြီးချုပ်တို့ဒီကရေးဝင်နိုင်တဲ့ပတ်သက်ပြီးပြောတာဆိုတာမျိုးတွေရှိတယ်ပေါ့နော်အဲ့ဒီပြောတဲ့ဆိုတဲ့ပေါ်ပြီးပေါ်ပါကျွန်တော်သင်တယ်ကပဲခူးတိုင်းတွတ်တော်ကတော့ဒီဝန်ကြီးချုပ်ပြောတာဆိုတာပတ်သက်ပြီးတော့တခုခုချက်ကပဲလည်းလုပ်ဖို့လိုပန်လို့ဖြစ်တာပေါ့ဟုတ်ကဲ့အဲ့အဲ့လိုမျိုးလေးတွေတော့တွေ့ရတယ်ဗျာတစ်ဖက်မှာကျတော့စောစောပြောလို့လေဝန်ကြီးချုပ်အစင်းကြီးကဒါသောအစင်းပါတီကအလိုစီစီအစင်းလိုမျိုးတွေဖြစ်တာမျိုးတွေ့ရပြီးတော့တော်တော်ဥက္ကဋ္ဌတွေကျတော့ပါတီဝင်တတန်းအောင်အင်မတန်နိုင်တာမျိုးပေါ့နော်ဟိုတတန်းတင်းတာမျိုးတွေတွေ့နေရတာလေးတွေကလည်းဟိုမကောင်းလို့တော်တော်ထင်တယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကိုကြီးကျော်ကျေးဇူးပါကျွန်တော်ကောင်းလှန်ဝင်းကိုပြန်မေးချင်ပါတယ်ဗျာပြန်ဖိတ်ခေါ်ချင်ပါတယ်ကောင်းလှန်ဝင်းကခုနကပါတီရဲ့မူကိစ္စတွေပြောထားတော့ပါတီရဲ့မူနဲ့ကိုယ်နိုင်ငံရေးဆိုတာရှိပါတယ်။ဥပမာဆိုရင်ပါတီရဲ့မူတိုင်းလွတ်တော်မတ်တီတော်များဒီမှာလည်းလိုက်နာရတာရှိပါတယ်။တစ်ဖက်မှာကိုယ့်ရဲ့နိုင်ငံရေးဆိုတာလည်းရှိတယ်။အဲ့တော့ကိုအောင်လှိုင်ဝင်းရဲ့နိုင်ငံရေးယူဆနိုင်ငံရေးအကြစဉ်းစားချက်ဥပမာဆိုရင်လွတ်တော်ထဲမှာပဲစဉ်းစားချက်ဒီလိုမျိုးဟာတွေကိုပါတီရောပြန်ပြီးတော့တင်ပြလို့ရပါလားဆွေးနွေးလို့ရပါလ
ား။အဲပါတီထဲမှာတော့ဒါကျွန်တော်တို့အခုတချို့ဖြတ်တန်းခဲ့တဲ့အတွေ့အကြုံရတော့လူကြီးတွေကကျွန်တော်တို့ဟိုကလေးတွေခေါ်ပြီးတော့ဩဝါဒပေးတဲ့ပုံစံမျိုးပေါ့နော်။ချောင်းမှာဩဝါဒပေးတဲ့ပုံစံမျိုးလောက်ပဲပြောတယ်။တခါတည်းတော့သူတို့ပြန်ပြီးတော့တင်ကြကုန်ပြီ။အစီအွေသူတို့ဟိုအများဆုံးကြီးအစီအွေပေါ့ပြည်အောင်စုအဆင့်မှာမလုပ်တာတော့တော်တော်လေးကြာသွားပြီနော်။ကြာသွားတဲ့အခါကျတော့အရင်တော့ဒီပုံမှန်လေးလုပ်ဖြစ်တယ်ပေါ့။အဲပြန်တင်ပြတဲ့အခါကျတော့လေတင်ပြတယ်ဆိုတာလေကျွန်တော်တို့ကလည်းအဓိကကျွန်တော်တို့ဟိုစာဝတ်နေတင်ပြနေတာမှမဟုတ်တာနိုင်ငံတော်ရဲ့ဘူဝါဒကိစ္စတွေတင်ပြတယ်ပေါ့။ဒါကကျတော့တထိုင်နေနေပြီးတဲ့ကိစ္စလည်းမဟုတ်ဘူး။အဲ့ဒါမှလွတ်တော်ဆိုတော့လည်းဖွဲ့ထားတယ်။အဲ့ဒီကနေကျွန်တော်တို့တစ်ဆင့်တင်ပြရတယ်ပေါ့နိုင်ငံရေးအယူအဆတွေ။ဟုတ်လား။ဒါပေမဲ့ ဆိုရပိုင်းကအကောင့်တွေပေါ်တဲ့အပိုင်းမှာဆက်လက်ကျွန်တော်ပြောသလိုဥရိယာဆိုတပိုက်ချင်းရဘယ်ပုံမှန်ဘယ်ဟာကိုကန့်ကွက်ပြီးတော့ဘယ်ဟာကိုထောက်ခံဆိုတော့ကျွန်တော်တို့ကဘာကိုသွားပြီးတော့တင်ပြတော့မှာလဲကျွန်တော်တို့ကသွားတင်ပြတယ်မထူးတော့တချို့ကလည်းမပြောတော့ဘူးအဲကိုယ်စားအများစုကလည်းမပြောတော့ဘူးဘောနော်ပြောတယ်ဘာမှမအကျိုးပါမရှိတာဒီပါတီဘက်ကနေဆို insertion နဲ့လာတဲ့ဟာပေါ့အထူးသဖြင့်တော့ insertion အသေးစိတ်မလာရင်တော့မှဥရိယာကော်မတီပေါ့ဥရိယာကော်မတီရဲ့သဘောထားအတိုင်းပဲအဲမေးပေးကြလားမေးပေးကြဆိုတော့ဒီချိန်ရှုံးနေတဲ့နှစ်ချိန်ရှုံးနေ၃လေးနှစ်ကြာပြီဒီတိုင်းပဲကျွန်တော်တို့ဘလောက်ပဲတင်ကြတင်ကြရှုံးနေပါလေဒီကိုယ်စားလေတချို့ကိုယ်စားလေတင်ကြရတော့ရှိတယ်ဥမာဆရာမတို့ဟိုရင်နှံတွင်းတူးတဲ့ကိစ္စပေါ့ဗျာဒီလွတ်တော်ကိုယ်စားလေတဇေတာကကိုယ်စားလေတွေကဟိုပေ2000တတ်မှတ်ဖို့ဥပဒေမှာကြားထောင်1000ပဲတတ်မှတ်လို့ရှိရင်1000ကျော်ဝိုင်းလူအရေးယူခံလို့2000တိတိုးပေးပါဒါတော့ကိုယ်စားလေတင်ကြတယ်နောက်ဆိုတော့ပါတီဘက်က1000ပဲထားမယ်ဆိုတော့အဲ့တော့1000ပဲအကြည့်ကတော့အကြည့်နဲ့အဲ့ဒီကိစ္စကိုသို့တော့ကိုယ်စားလေဟာကျွန်တော်မှတ်မိတော့10ဦးလောက်ရှိမယ်အကြည့်နဲ့ data ကိုယ်စားလေဒီဝိုင်းပြီးတော့တင်ပြပေးမယ်ရှုံးသွားဆိုအဲ့လိုမျိုးတွေရေးတွက်တွေကများလာတဲ့ခါကျတော့
ဟုတ်ကဲ့ကျွန်တော်တို့ဟုတ်ကဲ့ကျွန်တော်အချိန်တစ်မိနစ်လောက်တော့ရပါသေးတယ်ကျွန်တော်နောက်ဆုံးကိုအောင်လှိုင်ဝင်းကိုတခုမေးချင်တာကပါတီဘက်ကခေါင်းဆောင်ပိုင်းချုပ်ကပြောနေတာပြီးခဲ့တဲ့ရွေးကောက်ပွဲမှာသူတို့မဲဆွဲတဲ့အခါမှာပါတီကိုကြည့်ပြီးတော့မဲပေးကြပါလူကိုကြည့်ပြီးမဲပေးပါနဲ့ဆိုပြီးတော့ရွေးချယ်မဲပေးခဲ့တဲ့တကြောင်မလို့ဒါပေမဲ့ခုနကကိုအောင်လှိုင်ဝင်းတို့ပြောမှဆိုတော့တကယ်တမ်းဆိုရင်တော့လူတို့ကိုယ်စားလှယ်ပါလူတို့ကနေကိုယ်တိုင်ရွေးထားတော့အဲ့တော့သူတို့ပြောတာကပါတီကိုပို့ပြီးတော့ဦးစားပေးတဲ့သဘောမျိုးဖြစ်နေတယ်အဓိကခေါင်းဆောင်ပိုင်းပေါ့နော်အဲ့တော့ဒါနဲ့ပတ်သက်လို့ကောင်းလင်ဝင်ဘလူးများမှတ်ချက်ပေးကြပါလိမ့်ခင်ဗျာနောက်ဆုံးကျွန်တော်စက္ကန့်30လောက်တော့ချိန်ရပါတယ
်အေးဟုတ်ဟုတ်ဒါမှတ်ပါတယ်ကျွန်တော်တို့မြူသားဒီမိုဒီပွဲချက်ကိုကူစားပြီးတော့အမေတော်နဲ့စုယုံကြည်လို့အကုန်လုံးမဲပေးခဲ့လက်ရှိတဲ့နိုင်ငံရေးအခြေအနေကကိုယ့်ကိုစွမ်းစားနဲ့ကိုနိုင်မဲ့လွတ်တော်ကိုယ်စားဆိုတော့လက်ချိုးယူလို့ရမယ်လို့ကျွန်တော်ထင်တယ်မြန်မာပြည်မှာပါတီနဲ့ပဲသွားအောင်မှာဒါမဲ့2020ယူတော့ပဲပါတီမှာဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံရေးကလို့တော့ကိုယ်စားဖြစ်မယ်နိုင်ငံရေးလုတ်ခွန်မရှိပါဘူးကျွန်တော်တို့မှာဒါပါတီရဲ့မူကိုပံ့ပိုးပေးတဲ့အစ်မပါပဲရှိတယ်။ဒါကြောင့်မလို့လာမဲ့ဒီကောက်ပွဲမှာဖြစ်သေးနောက်မြန်မာပြည်ရဲ့လက်ရှိအခြေအနေကတော့ဟိုတူတူတယောက်တည်းစတိဘုတ်ကလကိုယ်စားလေတွေတော့အခွင့်အရေးမရှိတလောက်တော်တော်လေးနည်းပါလေပါတီအနေနဲ့ပါတီဘက်ဂရောင်းမရှိဘဲနဲ့တွားရကိုယ်စားလေတွေကတော့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တဲ့လီလိုက်အစီအစဉ်အချိန်ဆီသွားလို့ပါပေါဝင်ဆွေးနွေးပြီးတဲ့ဥအောင်လှိုင်ဝင်းဦးအေးကျော်နဲ့တော်ရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲ့လီလိုက်အစီအစဉ်ကိုတော့ဒီမှာပဲကျန်လာခွင့်ပေးပါ